နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာဒီလကုန်မှာဥရောပ၄နိုင်ငံခီစဉ်တွားရောက်ဖို့ရှိသလိုမေလအတွင်းမှာတော့တရုတ်နိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်။မေလဆမိုင်းမှာတော့ကာလအတန်ကြာကလေးကကျင်းပဖို့ပြင်ဆင်နေတဲ့ပြည်ထောင်စုညီညာရေးညီလာခံ၂၁ရာစုပင်လုံကိုစတင်နိုင်ဖို့ညှိနှိုင်းနေကြောင်းနိုင်ငံတော်အတွင်း
နိုင်ငံတော်အတိုင်ပင်ခံရုံညွှန်ကြားရေးမှူးချုပ်ကပြောပါရယ်တည်တင်းကိုတော့ VOA မြန်မာပိုင်းရတင်ထောက်ကိုမိုးစောကတည်င်းပေးပို့ထားပါရယ်ဟုတ်ကဲ့ဒေါ်ဆန်းစုကြည်ရဲ့ပြပခီးစဉ်တွေဇက်တိုက်တွားရောက်ဖို့တည်င်းဟာအစောပိုင်းကာလကလေးကထွက်ပေါ်ခဲ့တာပါအခုတော့အီပီလာကုန်ပိုင်းမှာဒီခီးစဉ်တွေစတင်တော့မှဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံညွှန်ကြားရေးမှူးချုပ်ဦးစောထေကအတည်ပြုပြ ရှိရပါဘူ
းဒီခီးစင်တဲမှာဘယ်လ်ဂျီယံပြင်သစ်နဲ့အီတလီဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအာဏာရပြီးတဲ့နောက်ဒေါ်ဆန်းစုကြည်ပထမဆုံးတွားရောက်မဲ့ခီးစင်လည်းဖြစ်ပါတယ်2016ခုနှစ်စက်တင်ဘာလတုန်းကတော့ဗြိတိန်နိုင်ငံကိုတွားရောက်ခဲ့ပြီးဝန်ကြီးချုပ်ထရီဇာမေနဲ့လည်းတွေ့ဆုံခဲ့ပါတယ်အခုတော်ရောက်မဲ့ဥရောပ၄နိုင်ငံဟာမြန်မာနိုင်ငံနဲ့နီးစပ်တဲ့ဆက်ဆံရေးရှိထားပြီးအကူအညီပေးနေတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။ကျွန်းနိုင်ငံကိုတော့ NLD အစိုးရဖွဲ့ပြီးနောက်ပိုင်းပြမဆုံးအချိန်နိုင်ငံတော်ခီးစင်ဖြစ်2016ခုနှစ်ဩဂုတ်လအတွင်းကတော်ရောက်ခဲ့တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဥရောပခီးစင်ကပြန်လာပြီးကျွန်းနိုင်ငံခီးစင်မတိုင်မီဂျာကာလာမှာအချိန်အတော်ကြာကလေးကပြင်ဆင်ခဲ့တဲ့27ရာစုပင်လုံညီလာခံကိုကျင်းပဖို့အလားအလာရှိနေပါတယ်။ဒါနဲ့ပတ်သက်ပြီးဥဇော်ထေက
မေလာပေါ့နော်မေလာစမ်းပေါ့မေလာရေမေလာပထမပတ်တိယကအလလောက်နားလာပေါ့နော်ဘာဒီကဒီနေ့ရာထားရှိတယ်ရက်သက်မှတ်တာကတော့တရားဝင်သက်မှတ်ဖို့လိုရေပေါ့နော်
2018ခုနှစ်ကိုငင်ကြဲရေးနှစ်ဖြစ်ရည်မှန်းထားသလိုပြီးခဲ့တဲ့နှစ်တကူမိန်ကွန်းမှာလည်းနိုင်ငံခေါင်းဆောင်တွေကနှုတ်ခွန်းဆက်ဆုတောင်းစကားပြောကြရမှာမြန်မာနိုင်ငံငင်ကြဲရေးရရှိဖို့အတွက်မျှော်လင့်ကြောင်းအလေးထားပြောဆိုခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ